ထိုင်းနိုင်ငံမဲဆိုင်ကနေမြန်မာနိုင်ငံတာရှိလေးကိုမောင်းလာတဲ့ကားပေါ်မှာရန်ကုန်ကိုတင်ပို့မဲ့မူရစ်စေဝါထုတ်လုပ်မှုမှာတုံးတဲ့ဆိုရီယံဆိုင်ယာနိုက်ဓာတုကုန်ကြမ်းတွေကိုမြန်မာရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပြီးဒါဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်ဖြစ်တဲ့အကြောင်းတင်ပြနေတွေကထိုင်းမူရစ်နေနေအဖွဲ့ ONCB ကဒင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားလိုက်ပါတယ်။တရုတ်ကုမ္ပဏီတစ်ခုကနေတရုတ်ဝင်စားရဲစားတဲ့အနေနဲ့တင်ပို့ရဲ့ဓာတုဆေးဟာစိတ်ကြွဆေးပြပေါင်း3,300လောက်ထုတ်လုပ်နေတာဖြစ်တယ်လို့လည်းပြောပါတယ်။အကြောင်းအပြည့်စုံကိုမအေးမှာကပြောပြပါလိမ့်မယ်ခင်ဗျာ။
တိုင်းမူရစီဝနေနေဘွဲကဂျွန်လ10ရက်နေ့မှာပြုလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာစိတ်ကြဆေးထုတ်လို့ရမှာအသုံးပြုတဲ့ဆိုဒီယမ်ဇယနိုက်တွေကိုထိုင်းဘက်ကနေမြန်မာဘက်ကိုအသွားမှာဖမ်းဆီးမိခဲ့တယ်လို့တိုင်းမူရစီဝနေနေရဲ့အထူးတပ်ဖွဲ့ရဲ့အတွင်းမှူးမစ္စတာစီလီယန်ရစ်ချ်တိုင်းကသူ့လိုပြောသွားပါတယ်။
แล้วก็ทําเป็นเด็กก็มีก็เป็นเป็นที่น้ําข้า
ကျွန်တော်ဆောင်ရည်နေတာထိုင်းနိုင်ငံမြောက်ပိုင်းမေဆိုင်ကနေတာချီလေးကိုမောင်းသွားတဲ့ကုန်တင်ကားကိုမြန်မာအာဏာပိုင်တွေကဖမ်းဆီးဆစ်ဆီးခဲ့တာဖြစ်ပါတယ်။ချင်းရိုင်းလိုက်စင်နဲ့ကားမောင်းသူအသက်42နှစ်အရွယ်ထိုင်းနိုင်ငံသားစုံစောဝတ်ကိုလည်းဖမ်းဆီးဆစ်ဆီးမှုတွေစတင်လုပ်ဆောင်နေပါပြီ။ကားပေါ်မှာတင်လာတဲ့ဆိုဒီယမ်ဇယနိုက်ဓာတုအလေးချိန်15တန်ရှိကြောင်းဖော်ပြထားပါတယ်။ထိုင်းဘက်ကနေတည်သွားတဲ့သတင်းကိုမြန်မာဘက်ကအချက်လက်ပေးခဲ့တယ်လို့လည်းသိရပါတယ်။ဓာတုဆေးတွေဟာထိုင်းနိုင်ငံမှာတော့ကန့်သတ်ဆေးတွေဖြစ်ပါတယ်။ဖမ်းဆီးမိတဲ့ဓာတုဆေးတွေရဲ့ကာလတံခိုးကိုတော့ထိုင်းနိုင်ငံဘက်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီဓာတုဆေးတွေကိုတာဝန်ယူပို့ခဲ့တဲ့တရုတ်ကုမ္ပဏီဟာတရားဝင်စာရွက်စာတမ်းတွေလုတ်ပြီးထိုင်းနိုင်ငံကနေတည်ဆောင်လာလို့ဆိုပါတယ်။ချွန်ဘူရီပြည်နယ်ကနေရန်ကုန်ကိုရေလမ်းနဲ့ပို့ဆောင်မယ်ဆိုပြီးစာရွက်စာတမ်းတွေရေးသားထားပြီးမှအခုလိုမျိုးရွှေတိရစ္ဆာန်ဒေသကနေတည်ဆောင်နေဆိုတာဟာမတင်ငါပြားဖြစ်နေတယ်လို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ဒါပြင်ထိုင်းနိုင်ငံကအလိုရှိနေတဲ့ငွေရည်တရခံကြီးနိုင်ဂျလန်ကရိတ်ကိုလည်းတာချိလိုက်မှဖမ်းဆီးခဲ့ပြီးမြန်မာဘက်ကပြန်လည်လဲပြောင်းပေးခဲ့တယ်ဆိုပြီးငွေရည်နိုင်ငံရေးအဖွဲ့အတွင်းမှမစ္စတာစီရီယန်ရစ်ချ်တိုင်းကထုတ်ပေါ်ပြောဆိုသွားပါတယ်။ထိုင်းနိုင်ငံငွေရည်တရခံကြီးဂျလန်ရဲ့ပိုင်ဆိုင်တဲ့မြန်မာကျပ်ငွေ340အပါဝင်ကား3စီးစက်ကယ်8စီးအိမ်ချမ်းမြေနဲ့ရွှေ40ဘတ်သားကိုသိမ်းဆီးခဲ့ပြီးစုစုပေါင်းတန်ဖိုးငွေဘတ်တန်း20ကိုနိုင်ငံတော်အဖြစ်သိမ်းဆီးထားလိုက်ပြီလို့လည်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါရဲ့ရှင်။